မတိုင်းကဟာရင်းကြရီပေါ်လူမျိုးတုံးတပြမှုကျွန်းတဲ့ဆူရဲဆဆွဲချက်တွေကိုဂဗီယာနိုင်ငံကအညာနဲ့မှာအပြည့်ဆိုင်ရာတရားရုံး ICJ မှာရှောက်လဲထွက်ဆိုခဲ့တယ်ဆိုတာတော်တော်ရှင်းနေတည်ပြီးကောင်းတည်ပြီးဖြစ်ပါလိမ့်မယ်။ရင်းကြရီပေါ်ဆဆုပ်ပွဲချိန်မုံမှုတွေရှိတယ်လို့ဆိုရဲဂဗီယာတရားရေးဝန်ကြီးနဲ့ရှိတဲ့ကြိုးဦးဆောင်တဲ့ကုသလေအဖွဲ့ကဘာတွေပြောခဲ့ပါလဲ။တရားရုံးထွက်ဆိုမှုတချို့ကိုမတ်တင်ဒီတိုက်စူးစီးတင်ပြပေးထားပါတယ်ခင်
ဗျ။စကိုင်းကြီးနဲ့မြောက်ပိုင်းကရင်းကြရီအပေါ်မျိုးရုံးတက်ဖြတ်မှုလောက်ရက်တွေဆိုဆိုပြီးကုလသမဂ္ဂ OIC တို့လိုအဖွဲ့တွေရဲ့အစဉ်ခံစားရီကိုကိုးကားပြီးဂမ်ဘီယာကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်တရားရေးဝန်ကြီးနဲ့ရှင်နေကျုံအဘူဘာကာမာရီထမ်ပါဒိုးကတရားသူကြီးအဖွဲ့ကိုအခုလိုထွက်ဆိုပါတယ
် Reports from various credible international organizations including the United Nations
ကုလသမဂ္ဂနဲ့အစ္စလာမ်ရဲ့ပူးပေါင်းဆောင်ရွက်အဖွဲ့ OIC အပါအဝင်ယုံကြည်စိတ်ချရတဲ့နိုင်ငံကအဖွဲ့အစည်းအတော်များများရဲ့စီစဉ်စာတွေအရဒီမနက်ကရဲ့ဒီမျိုးတုံးတက်ဖြတ်မှုလို့ရကြောင်းထောင်ထဲကြီးတဲ့လူတွေတင်ဆုံးခဲ့ရပြီးဒုက္ခတွေတွေအစုလိုက်ပြုံလိုက်ထပ်ပြီးခဲ့ရတယ်လို့ဖော်ပြကြပါတယ်။ဒီအခြေအတွက်ဟာဆိုရင်စိတ်ပြီးများတဲ့စဉ်းစားရအချက်လက်တွေမဟုတ်ပါဘူး။နံပါတ်တစ်ခုချင်းစီဟာတကယ်လူတွေကိုကိုးစားပြုနေပါတယ
်။မျိုးတုံးတက်ဖြတ်မှုကျွလွန်နေလို့မြန်မာကိုဆွဆွဲတဲ့ကမ်ဘီယာကအမှုဖွင့်ရတဲ့အကြောင်းရင်းကိုလည်းသူကအခုလိုဆက်ပြီးတင်သွင်းပါတယ
် Mr. President, Honorable Judges, This is very much a dispute between the Gambia and Myanmar.
တဘာဝတိကြီးနဲ့လေးစားအပ်တဲ့တရားသူကြီးများခင်ဗျာအခုပြဿနာဟာဂမ်ဘီယာနဲ့မြန်မာနိုင်ငံအကြားငြင်းပွားမှုဖြစ်ပါတယ်ရိုဟင်ဂျာတွေရဲ့အခွင့်အရေးတသက်ကိုပဲအကာအကွယ်ပေးဖို့ကျွန်တော်တို့စူးစမ်းတာမဟုတ်ဘဲကျွန်တော်တို့ပုံတိုင်းရဲ့အခွင့်အရေးကိုပါအကာအကွယ်ဖို့စူးစမ်းတာပါမြန်မာနိုင်ငံသဘောတူထားတဲ့လူမျိုးတုံးတက်ဖြတ်မှုဆိုင်ရာနိုင်ငံတကာသဘောတူညီချက်ထဲပါလူမျိုးတုံးတက်ဖြတ်မှုမကျူးလွန်ဘူးနဲ့ဖြစ်အောင်လှုပ်ဆော်တာမျိုးတွေမလုပ်ဖို့သဘောတူညီချက်အရအတုံးဝင်လူအားလုံးကိုအကောက်အွယ်ပေးနိုင်ဖို့ကြိုးစားနေတာပါလူမျိုးတုံးတက်ဖြတ်မှုကိုကောက်ွယ်ဖို့နဲ့ကျူးလွန်မှုတွေကိုအပြစ်ပေးဖို့ဖြစ်ပါတယ
်ရိုဟင်ဂျာတွေအပေါ်မျိုးတုံးတက်ဖြတ်မှုတွေကျူးလွန်နေလူမျိုးတုံးရှင်လင်းရေးဆက်လက်ဖြစ်နေတယ်ဆိုတာတွေကိုဂမ်ဘီယာကိုယ်စားလှယ်အဖွဲ့ကတင်သွင်းတဲ့အချိန်မှာ Facebook Twitter လူမှုကွန်ရက်တွေမှာရိုဟင်ဂျာမုန်တီးရေးအစ္စလာမ်မုန်တီးရေးခွဲခြားမှုတွေကိုလည်းချက်လှမ်းမထားပါဘူး။ဂမ်ဘီယာကိုယ်စားလှယ်အဖွဲ့ကရှေ့နေပီအန်အက်ဟဗန်ကအခုလိုရှောက်ထားပါတယ
်။ The genocidal acts against them have been a long time in the making.
သူတို့ပေါ်လူမျိုးရုံးတတ်ချက်မှုကျူးလွန်မှုလုပ်ရတဲ့ကိုအချိန်တော်ကြာကလေးကတွေ့ရပါတယ်။အမုန်းပွားစေတဲ့အစိတ်အတော့ဖြစ်စေတဲ့ယူဆချက်တွေကိုစစ်ဆုံးတဲ့ Twitter တွေမှာတွေ့ရပြီးမြန်မာတွေကသူတို့ကိုတရားမဝင်ဝင်လာတဲ့ဘင်္ဂါလီတွေအကြမ်းဖက်သမားတွေဂျီဟတ်အကြမ်းဖက်သမားတွေလောက်ကောင်တွေခွေးတွေစသဖြင့်ရေးသလိုမွတ်စလင်တွေရဲ့ကျူးကျော်မှုဟာမြန်မာနိုင်ငံရဲ့လူမျိုးရေးတန့်စင်မှုကိုအကြီးအကျယ်ချင်းချောင်းနေပြီဆိုတဲ့ရေးသားချက်တွေမျိုးလည်းအများကြီးရှိနေပါတယ်
။ရခိုင်မြောက်ပိုင်းနေပြည်တော်ရှင်းလင်းရေးတွေမှာလူတိုင်းကိုပြစ်မှတ်ထားကြတာလို့လဲဂမ်ဘီယာကိုယ်စားလှယ်အဖွဲ့ရဲ့ရှင်းနေအက်ဟဗန်ကဆွဆွဲပါတယ
်။ The UN mission observed that there was not the least effort to make any distinction between RSF fighters and civilians.
တခါရေးသမားနဲ့အရသာခွဲခြားတာမျိုးဒါမှမဟုတ်လေစီရေးရီမန်းကျက်တတ်သမမဖြစ်အောင်လုပ်တာမျိုးအရေးပေါ်ချင်းချမှုအဖြစ်တတ်မှတ်ရှင်းလင်းတာမျိုးလောက်တော့မှမလုပ်ခဲ့ဘူးဆိုတာကိုကုလသမဂ္ဂမစ်ရှင်ကလေ့လာတွေ့ရှိခဲ့ပါတယ်အားလုံးကပြစ်မှတ်ဖြစ်ခဲ့ပါတယ်ဘယ်သူမှမလုံခြုံပါဘူးမိခင်တွေဝန်ကြီးစားကလေးတွေကိုယ်ဝန်ဆောင်အမျိုးသမီးတွေအသက်ကြီးသူနဲ့မကြမ်းမှသူတွေအားလုံးဟာကျက်တဲ့ချင်းမုံမှုမှာတားကောင်းနေဖြစ်ခဲ့ရပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးတွေကိုတော့မရင်ကျင်တာ၊အုပ်စုလိုက်မရင်ကျင်တာနဲ့တခြားသောလိမ္မာဆိုင်ရာအကြမ်းဖက်မှုတွေအတွက်ပြစ်မှတ်ထားလို့ဆောင်တယ်လို့ပဲကလေးတွေအပေါ်မှာလည်းပြစ်မှတ်ထားနေတာဟာဆိုရင်တုံလို့ထောက်ချားစရာဖြစ်ပါတယ်
။နောက်ရခိုင်မျိုးပိုင်းပြိပခါအတွင်းစစ်တပ်ရဲ့ရဲရဲဆက်ဆက်တက်ဖြတ်မှုတွေဆိုပြီးဒုက္ခသည်တွေရဲ့ထွက်ဆိုချက်တွေကိုကိုးကားပြီးဂမ်ဘီယာကိုယ်စားလှယ်ရှင်းနေနောက်တူဖြစ်တဲ့Andrew Lowenstein ကရုံးပေါ်ရှေ့မှောင်မှာအခုလိုနှုတ်နဲ့ထွက်ဆိုပါတယ
် They separated women and children from the men and systematically killed the men
မျိုးသမီးနဲ့ကလေးငယ်တွေကိုမျိုးသားတွေနဲ့တီးခြားခွဲထားပါတယ်နောက်မျိုးသားတွေကိုစနစ်ကျစပ်ပါတယ်ကိုတွေ့ကြုံတူပြောပြတဲ့အရာတော့ကြီးကမိုးယူရနေတယ်လို့တနည်းနဲ့ပြစ်ခတ်တာလို့ဆိုပါတယ်စစ်သားတွေကမျိုးသားတွေကိုတူးချင်းတပ်ဖြတ်တဲ့ဒုတိယကြော်မှာတော့ပြစ်ခတ်တာနေတော့ပါတယ်ယူဒာတရားချင်းစီကိုချိန်ပြီးတနက်နဲ့ပြစ်ခဲ့တာပါ။ပြစ်တဲ့အရာထားသူတွေကိုစစ်သားတွေကဓာရှိတွေနဲ့တတ်ဖြတ်ပါတယ်။နောက်တော့တပ်မတော်ဘက်ကယူဒမီနဲ့ကလေးတွေဘက်ကိုလှည့်လာပါတယ်။ကလေးတွေတချို့ပြစ်ခတ်ခံရပါတယ်။တခြားကလေးတွေကိုတော့ပြီးပုံနဲ့ပြစ်ထည့်ပါတယ်။ ဒီလိုစီကားကလေးတွေကိုစစ်သားတွေကလူယူပြီးမြစ်ထဲကိုပယ်လို့ပြစ်ချခဲ့တယ်ဆိုတာကိုလည်းပြည်ပြည်တွေ့သူတို့ကပြောပါတယ်။နိုးတိုက်ရဲကလေးငယ်ကိုဓာတ်နဲ့မုန်းခဲ့တာကိုလည်းပြောပြပါတယ်။နောက်ထွက်ပြေးဖို့ကြိုးစားတဲ့စနစ်အရွယ်ယောက်ျားလေးတူကိုလည်းစစ်သားတွေကဓာတ်နဲ့ထိုးခဲ့တယ်လို့လည်းပြောပြပါတယ်။အသက်ရှင်လုံးလုံးလာသူမျိုးသမီးတူကတော့သူ့ရဲ့ကလေး900လုံးအသက်ခံရတယ်လို့အဖွဲ့ကပြောပြပါတယ်။
မြန်မာနိုင်ငံဟာရိုဟင်ဂျာဆိုတဲ့အသုံးလုံးကိုလက်မခံတာကိုလည်းဂမ်ဘီယာဘက်ကအလေးထားပြီးထောက်ပြပါတယ်။လူမျိုးရုံးတစ်ဖက်မှုကျူးလွန်တဲ့ဆက်လက်ဖြစ်နေအလားအလာတွေရှိတာကြောင့် ICJ မှာတရားရင်ဆိုင်နေစဉ်ကာလအတွင်းဒီလိုရက်တွေကိုတားဆီးထားနိုင်ဖို့အတွက်ယာယီဆောင်ရွက်ချက်တွေရုံးတော်ကချမှတ်ပေးဖို့ဂမ်ဘီယာကပန်ကြားထားတာပါ။အင်ဂါနီကျမ်းစာပွဲမှာတော့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါက်တာစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့လဲတက်ရောက်နားထောင်ပါတယ်။ဗုဒ္ဓမြင့်မှာတော့မြန်မာဘက်ကအမှုနဲ့ပတ်သက်ပြီးပထမအကြိမ်ထွက်ဆိုပါဖြစ်ပါတယ်။